နိုင်ငံရေးချမှာဂျပန်ရဲ့စီးရေးခန္ဓာကိုတိုးမြင့်မှုအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အစီအစဉ်ကိုဖိလစ်ပိုင်အစိုးရကထောက်ခံလိုက်ပါတယ်။မစ္စတာအာဘေနဲ့ဖိလစ်ပိုင်သမ္မတဘင်နီနိုအကွီနိုတို့တိုကျိုမှာအင်္ဂါနေ့တွေ့ဆုံဆွေးနွေးပွဲပြီးအခုလိုထောက်ခံကြောင်းကြေညာချက်ထွက်လာတာပါ။ဒီတွေ့ဆုံပွဲဟာတောင်တရုတ်ပင်လယ်ပြင်ထဲကတရုတ်နဲ့နယ်မြေပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတွေထဲမှာပါတဲ့ဂျပန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံချင်းဆက်ဆံရေးခိုင်မာတာကိုပြသတာဖြစ်ရှုမြင်ကြပါတယ်။ဂျပန်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရမှာဂျပန်နိုင်ငံကိုသူ့မဟာမိတ်တွေအတိုက်အခိုက်ခံရချိန်မှာတောရောက်ကူညီခွင့်ပေးရမယ်ဆိုရင်ဒီအပြောင်းအလဲကိုကြိုးဆိုကြောင်းမစ္စတာအကွီနိုကပြောပါတယ်။တကယ်လို့ဂျပန်နိုင်ငံသားတွေကသာလက်ခံမယ်ဆိုရင်ဒီကိစ္စအတွက်ဂျပန်ဖွဲ့စည်းပုံဥပဒေကိုပြန်ကောက်ဖို့အဆုတ်တင်နေစရာမလိုတော့ဘဲနိုင်ငံတကာအတွက်ဂျပန်ရဲ့လှုပ်ဆောင်နိုင်မှုပိုလာမှာဖြစ်တယ်လို့ဒေသရင်းငြိမ်းချမ်းတည်ငြိမ်ရေးအတွက်လှုပ်ဆောင်နိုင်မှုတွေမှာပိုအနီးကပ်လှုပ်ဆောင်လာနိုင်မယ်လို့မစ္စတာအကွီနိုကပြောပါတယ်။မစ္စတာအာဘေရဲ့လက်ရှိအာဏာရပါတီကဖွဲ့စည်းပုံဥပဒေမှာကာကွယ်ဆိုင်ရာပူပန့်မှုတွေလှုပ်ဖို့ခွင့်ပြုဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်။အခုလိုအဆုတ်ပြုချက်အတွက်တရုတ်ကဒေါသတကြီးကန့်ကွက်တယ်လို့ဒါကဒုတိယကမ္ဘာစစ်နောက်ပိုင်းဆိပ်ပျက်စရာကိစ္စတစ်ဖြစ်ပြီးဒေသရင်းတင်းမာမှုတွေကိုပိုတိုးစေမယ်လို့ဆိုပါတယ်။